Ukraine ရှေ့ပိုင်းဒေသမှာရုရှားကထိုးစစ်တွေတိုးမြှင့်နေချိန်မှာပဲ Ukraine တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ပြီးနေတဲ့ American နိုင်ငံသားအသက်22နှစ်အရွယ် Marine တပ်သားဟောင်း Willie Joseph Cancer တိဆုံးသွားတဲ့အတွက်ဝန်းနေပြေကွဲရာအကြောင်း American နိုင်ငံကြီးဌာနကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။သူတိဆုံးကြောင်းသိရတဲ့အတွက်အထူးဝမ်းနည်းရကြောင်းနဲ့မိသားစုအတွက်လိုအပ်မဲ့အကူအညီတွေပေးဖို့လုပ်နေကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရဂျလင်းနန်ပေါ်တာကပြောပါတယ်။ပုဂ္ဂလိကစစ်ဖက်ဆိုင်ရာကန်ထရိုက်ကုမ္ပဏီတစ်ခုမှာအလုပ်လုပ်နေတဲ့ဝီလီဂျိုးဆက်တနင်္လာနေ့ကတိဆုံးသွားတာဖြစ်ပြီးဒါဟာရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းမှာပါဝင်တိုက်ခိုက်ရင်ပထမဆုံးအမေရိကန်နိုင်ငံသားတဦးတိဆုံးရတာလည်းဖြစ်ပါတယ်။တောက်ကြနေမှာပဲပန်နဂန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကလည်းရုရှားတပ်တွေဟာစစ်ရာဇဝတ်ပြစ်မှုတွေကျူးလွန်နေတာတိုက်ကိုထင်ရှားကြောင်းပြောပါတယ်။ဒီအတွက်မေးခွန်းထုတ်စရာမလိုကြောင်းနဲ့ရုရှားတပ်တွေဟာယူကရိန်းမှာစစ်ရုံတွေကိုဘုံကျဲတဲ့အပြင်ကိုယ်ဝန်ဆောင်တွေကိုလည်းသွေးအေးအေးနဲ့ရရဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်ရောက်ကျူးကျော်တာနဲ့ပတ်သက်ပြီးဆင်ခြင်ဆုံးဖြတ်နိုင်စွမ်းမရှိဘူးလို့လည်းဝေဖန်လိုက်ပါတယ်။နာဇီစနစ်ကြောင့်ယူကရိန်းကရုရှားတွေကိုကာကွယ်ပေးလိုတာကြောင့်ယူကရိန်းကိုတိုက်ခိုက်ရတာလို့ပြောနေပေမဲ့ယူကရိန်းကချိမ့်ချောက်တဲ့လုပ်ရဆိုလို့ဘာမှမရှိဘူးလို့လည်းပြောပါတယ်